မနေ့ကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဇိုင်ရိတ်ဟူစိန်ကပြောလာတွေ့ရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မြန်မာတပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အပေါ်မှာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲဆိုနိုင်ခြင်းရှိတယ်လို့ပြောတာတွေ့ရတယ်ရှင်။ဒီပေါ်မှာဝန်ကြီးတို့အစိုးရအဖွဲ့အနေနဲ့လေဘလို့သဘောထားများရှိပါလဲ။အစိုးရရဲ့သဘောထားဆိုဝန်ကြီးဘာများပြောနိုင်မလဲရှင်
။ကျွန်တော်တော့ဘာမှမပြောလို့ဘာဖြစ်လို့လဲဆိုတော့အဲ့ဒီဟာတော့ကျွန်တော်လုံးသမီးရတော့ကျွန်တော်ဒီလောက်ကတော့လုံးဝမဟုတ်ဘူးပေါ့နော်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကျွန်တော်တို့စိုးရအဖွဲ့တွေကတော့တကယ်ကိုစစ်မှန်တဲ့သဘောရိုးနဲ့တကယ်ပဲပြည်သူလူထုအားလုံးကိုဘာမှမခွဲခြားဘူး။ကျွန်တော်ဆက်ပြီးတော့စိုးရအဖွဲ့တွေတကယ်ဒီမိုကရေစီစိုးရပြည်သူစိုးရအနေနဲ့တလာတွေကလုံးဝဘာမှခွဲခြားမှုမရှိဘဲနဲ့လုံးဆုံးဆောင်ခဲ့တယ်။နောက်ပြီးတော့အစိုးရတက်တက်ချင်းမှာပဲရခိုင်နဲ့ပတ်သက်လို့ရှိရင်တကယ်လို့ပဲစစ်စစ်မှန်မှန်ရခိုင်နဲ့ပတ်သက်လို့ရှိရင်တကယ်ကိုဒီတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးတော့ချက်ချင်းဆောင်ရွက်ခဲ့တယ်။နောက်အခုလိုဖြစ်ပျက်တဲ့ဖြစ်ပျက်ဒီမှာလည်းကျွန်တော်တို့တုံ့ပြန်ရမယ့်ကိစ္စတွေကိုလည်းကျွန်တော်တို့ချက်ချင်းတုံ့ပြန်ခဲ့တယ်။ဥပမာအဖြစ်ဒီအများကြီးပဲအပြင်ဘက်ကိုထွက်ခွာသွားကြတယ်။ဘယ်အကြောင်းကြောင့်ပဲဖြစ်ဖြစ်သို့တော့ဒီမှာနေသူအားလုံးဟာဒီနိုင်ငံကနေပြီးတော့တာဝန်ရှိတယ်။ချက်ချင်းလက်ခံမယ်ဆိုတာလည်းနိုင်ငံတော်နိုင်ငံနဲ့ကြီးညာခဲ့တယ်။ချက်ချင်းလည်းအဲ့ဒီစိတ်ဓာတ်တွေကိုကျွန်တော်တို့စီစဉ်ဆောင်ရွက်နေတာပဲအခုတည်းကဒီနေ့ထိဆိုတော့ကျွန်တော်တို့ဘက်ကလက်ရက်တည်းကတော့ကျွန်တော်တို့အမှန်မှန်ကန်ကန်ရှင်းရှင်းလင်းလင်းလှုပ်ဆောင်နေပါတယ်လို့ပဲပြောချင်
ဟုတ်ကဲ့မနေ့ကပဲဆိုရင်ဒီ HRW လေလူခွင့်ရေးအဖွဲ့ကြီးကထုတ်ပြန်တာတွေ့ရပါတယ
်
ဒီအောက်တိုဘာနဲ့နိုဝင်ဘာဒီလအတွင်းမှာဒီမောင်တော်ကမွတ်စလင်ကျေးရွာ40မိရှုဖြစ်စည်းခံရတယ်ဒါဂျိုရုသူတို့ satellite ကသူတို့တွေ့ရတယ်ဆိုပြီးတော့ပြောတယ်ရှင်ဆိုတော့လေဒီပေါ်မှာရောဝင်ကြီးတို့ဘာများပြောနိုင်မလဲရှင
်အဲ့ဒီပြောဆိုချက်ကိုတော့ကျွန်တော်အနေနဲ့ဘယ်လိုမှမတုံ့ပြန်လို့ဘူးသို့တော့ကျွန်တော်တို့အနေနဲ့ဒီအဲ့ဒီမှာဖြစ်သွားတဲ့မိတောင်သွားတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးမူလအခြေအနေတွေပိုကောင်းတဲ့အခြေအနေကိုပြန်ရအောင်ဆောင်ရွက်ရမယ်ဆိုတာသဘောအပေးစီမံခံကဥပဒေထဲမှာပါတယ်ပေါ့နော်ဒီပုံစံနဲ့ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့နားလည်ထားတယ်
ဟုတ်ကဲ့ဟိုအစိုးရဘက်ကလေပြောတာရှိပါတယ်အခုလိုပေါ့ဒီနိုင်ငံတကာကဒီအဖွဲ့အစည်းတွေကထောက်ပြနေတာတွေကခိုင်ခိုင်လုံလုံနဲ့ပြတာမျိုးမရှိဘူးဆိုပြီးပြောတာရှိပေမဲ့အခုလိုဆွဆွဲချက်တွေကိုဒီလိုပြောနေတာတွေထက်ပိုပြီးတော့ဟိုခြေဖြတ်နိုင်မဲ့နီလမ်းမျိုးတွေရောမရှိနိုင်ဘူးလားဟိုဝင်ကြီးဘယ်လိုများပြောလို့ရနိုင်မလဲရှင
်ကျွန်တော်တို့လုံတင်လုံဆက်ကြတယ်ကျွန်တော်တို့အကုန်လုံးတည်းဆိုတာကတော့ခုနပြောသလိုပေါ့နော် UEH ဒီဆိုပြည်အောင်စီမံကိန်းတည်းအနေနဲ့ကျွန်တော်တို့ဖော်ဆောင်နေဘာဖြစ်လို့လဲဆိုတော့လုံတဲ့လုပ်ငန်းတွေမှာပိုပြီးတော့ထိရောက်အောင်အောင်မြင်အောင်စနစ်ကြအောင်ဆိုကျွန်တော်တို့ဒါတွေကိုဆောင်ရွက်နေတယ်။နောက်ခါဒီ Kofi Annan ရဲ့ recommendation ဆိုလဲ implementation အတွက်ကိုကြားကြားနေတာကျွန်တော်တို့ဆောင်ရွက်နေတယ်။အဲ့ဒီမှာလဲဟိုခုနတစ်ခုအနေနဲ့ဟိုဆောင်ရွက်နိုင်တဲ့ကိစ္စကတော့ဒီ implementation committee အတွက်ကိုအကြံပေးအဖွဲ့ဆိုပြီးကျွန်တော်တို့ဖွဲ့ထားရှိရဲ့။အဲ့ဒီမှာနိုင်ငံတကာကတကယ်ကိုလူသိများပြီးတော့တမတ်တမတ်ကြားတဲ့လူတွေကိုဖွဲ့စည်းထားတာပါဝင်တယ်။နိုင်ငံတကာကပုဂ္ဂိုလ်ကြီးများ၅ဦးပါတယ်။မြန်မာနိုင်ငံကပုဂ္ဂိုလ်၅ဦးပါတယ်။ဆိုတော့ဒီအဖွဲ့တွေကလည်းဒီကိစ္စကိုတော့ဒီကျွန်တော်တို့ဒီ Kofi Annan Mr. Kofi Annan ရဲ့အကြံပြုချက်များကိုကျွန်တော်တို့အကောင့်ထဲပေါ်ဆောင်ရွက်တဲ့နေရာမှာအတန်းအရေးကြီးတဲ့ကဏ္ဍပါဝင်လာမယ်ပါဝင်လာလို့ရှိရင်ဒါစိတ်ဒေသအဖြစ်ခုနဖြစ်နေတဲ့အဖြစ်အပျက်တွေကိုပြေပြောက်ဖို့အတွက်လည်းဖြစ်နိုင်တယ်လို့ကျွန်တော်ယူဆ
ဟုတ်ကဲ့နောက်ဆုံးတစ်ခုပါဝင်ကြီးရှင်နေ့ကတက်မတော်ကတရင်ထုတ်ပြန်တာတွေ့ရပါတယ်မောင်တော်မျိုးနဲ့အင်းတွေမှာလူသေးအလောင်းတွေထပ်ပြီးတွေ့ရတယ်ဆိုတော့ ਨੇ ပတ်သက်ပြီးတော့ဝင်ကြီးတို့အဲ့ကိစ္စကိုဘာများပြောပြနိုင်မလဲဘာတွေသိထားတာများရှိပါလဲရှင
်အဲ့ဒါခုနကနိုင်ငံတော်တမင်ငန်းလည်းအမြဲတမ်းပြောနေတဲ့စကားပဲဥပဒေနဲ့အညီဆောင်ရမယ်ဆိုတာလေအဲ့ဒီလိုပဲဥပဒေနဲ့မညီအောင်လုပ်ခဲ့တဲ့ကိစ္စတွေရှိခဲ့ရင်ဥပဒေနဲ့ပဲပြန်လဲပြီးတော့ဆုံးဖြတ်မှာဖြစ်တဲ့အတွက်ကြောင့်ဥပဒေအတိုင်းဆက်ပြီးတော့ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ဘာမှကျွန်တော်ကပြောစရာမရှိဘူးလေအဲဒါကိုသုံးစမ်းစစ်ဆေးဖော်ထုတ်ပြီးတော့တော့ဥပဒေအရဆက်လက်ဆောင်ရွက်သွားမယ်လို့ကျွန်တော်လည်းကြားသိရတဲ့အတွက်ကြောင့်ဥပဒေတိုင်းဖြစ်မှာမို့လို့ဟိုဒီပေါ်မှာတော့ကျွန်တော်အနေနဲ့ဘာမှမပြောလို့လေခုနပြောတဲ့အတိုင်းပဲပေါ့ဥပဒေအရဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အတွက်ကြောင့်ဒါအားလုံးလက်ခံရမယ့်ကိစ္စပဲ
ဟုတ်ကဲ့ဒီလူသေးအလောင်းတွေကဟိုဘယ်သူတွေဘဝတွေဆိုတာကိုဝင်ကြီးတို့အနေနဲ့သိရတယ်ရှိပါလားရှင်
ဘာမှမသိဘူးကျွန်တော်တို့ကဘာမှမသိရဘူးကျွန်တော်တို့လည်းမတွေ့ရဘူးလေဟိန္ဒူလောင်းတွေကကိုယ်တိုင်သွားလိုက်တော့တွေ့ရတာပေါ့အခုကဒါကတော့ကျွန်တော်တို့လည်းမတွေ့ရဘူးဘယ်တော့ကြာတော့ဟာလဲဘာလဲလဲကျွန်တော်တို့လည်းမသိဘူးဆိုတော့ဒါလည်းဥပဒေအရဆောင်ရွက်မှာပါဟု
တ်ကဲ
့တေချာပေါ့ဥပဒေအရထိထိရောက်ဆောင်ရွက်မှာပါတကယ်ဟုတ်ခဲ့တာရှိရင်ပေါ့နော
်ဟုတ်ကဲ့ဝင်းကြီးအခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင်